သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှာနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မြန်မာနိုင်ငံဟာတဘာဝတည်ရင်ဇာတာတွေအပေါ်ကျွေဝဆုံးနိုင်ငံတစ်နိုင်ငံဖြစ်နေပေမဲ့လေပြည်သူတွေကတော့စားနပ်ရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်မြန်မာနိုင်ငံဟာတဘာဝတငွေရွှေကြောင့်မြေရတနာတစ်တော်ထွက်ပစ္စည်းနဲ့ရေမြစ်စီလောအပအဝင်တဘာဝတည်ရင်ဇာတာတွေပေါများစွာကျွေဝတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်ကမ္ဘာစိန်အရေးအသွေးအကောင်းဆုံးထွက်ရနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းတစ်ခုအပါအဝင်ဖြစ်ပြီးခဲတော့နီကဲဂျင်းနီငွေတို့ကျွဲဝစွာထွက်ရှိပါရယ်မူကုတ်ပမောက်စရိဒိတာတွေဟာမြန်မာနိုင်ငံရဲ့ရေဒနာတိုက်တွေလို့အများကတင်စားခေါ်ဝေါ်ကြတဲ့အထီးပါပဲကြောက်စိဗရံများအပါအဝင်ရေဒနာအမျိုးမျိုးထွက်ရှိသလိုကမ္ဘာကျော်ဗရံများကိုမူကုတ်မှာထွက်ရှိပြီးကမ္ဘာဈေးကွက်ကိုလွှမ်းမိုးထားနိုင်တဲ့အထီးအရေးအသွေးကောင်းတွေထွက်ရှိလာပါရယ်ပင်လယ်ပြင်မှာလည်းတဘာဝဓာတ်ငွေတိုက်ကြီးတွေရှိပြီးမြန်မာနိုင်ငံဟာအာဆီယံဒေသတွေထဲမှာရေနံနဲ့ဓာတ်ငွေထုတ်လုပ်ရမှာရှည်တန်းကပါဝင်နေပါတယ်။ဒါအပြင်မြေဆုံမြေဝံတွေများပြားတယ်လို့ပြည်သူလူထုအတွက်စပါးပဲမျိုးစုံပြောင်းတဲ့ဟင်းသီးဟင်းရွက်တွေစိုက်ပျိုးဖို့ကောင်းမွန်တဲ့ဇာတိဥတုနဲ့မြေစီလွာတွေကိုလည်းပိုင်ဆိုင်ထားတာပါ။ဒါပေမဲ့လည်းဒီတည်ရင်ဇာတတွေကိုထုတ်ယူအသုံးချပုံနဲ့ရရှိတဲ့အကျိုးအမြတ်တွေကိုခွဲဝေသုံးဆွဲရမှာတီမာရီကွာဟတ်ချက်တွေရှိနေပါတယ်ဂိုရန်လန်ရွှေမြည်လို့တင်စားခေါ်ကြတဲ့အထီးကိုမြန်မာနိုင်ငံရဲ့တည်ရင်ဇာတတွေဟာပေါ်ကျွေဝှလှပေမဲ့ဒီကျွေဝှမှုတွေကိုလက်တွေ့မှာပြည်သူတွေဟာခံစားခွင့်ရှိမနေပါဘူးမကြသေးမီကမြန်မာနိုင်ငံဟာတဘာဝတည်ရင်ဇာတတွေကျွေဝှနေပေမဲ့စားနပ်ရိက္ခာမဖူလုံမှုတွေကိုပြင်းပြင်းထန်ထန်ခံစားနေရတဲ့စည်ရင်းရဲ့ကမ္ဘာအဆင့်၅နေရာမှာရပ်တည်နေတယ်လို့အောက်တိုဘာ16ရက်ကကြားရောက်တဲ့ကမ္ဘာစားနပ်ရိက္ခာနေ့မှာရန်ကုန်မှာရှိတဲ့ပြည်ထောင်တန်ယုံကကြေညာလိုက်ပါတယ်။ကုလဆိုင်ရာမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကလည်းဒီအခြေအနေဟာဝမ်းနည်းစရာကောင်းနေလို့အကြိမ်80မြောက်ကုလသမဂ္ဂအထွေထွေညီလာခံစီးပွားရေးနဲ့ဗန္ဓာရေးဆိုင်ရာကော်မတီရဲ့စည်းရဲမွေးတည်မှုလျှော့ချနိုင်ရေးစားနပ်ရိက္ခာဖူးလုံရေးနဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေဆွေးနွေးတဲ့အစီအဝေးမှာပြောကြားခဲ့တာပါ။နိုင်ငံကတည်ရင်ဇာတတွေကျွေဝပြီးချမ်းသာနေပေမဲ့လေပြည်သူတွေကတော့အစာအစာတောင်လောက်ငှအောင်စားတောက်နိုင်တဲ့အခြေအနေမှာရှိမနေတဲ့စန့်ကျင်ဘက်အမှန်တရားကိုထင်ဟပြနေကကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးရဲ့ထောက်ပြပြောဆိုမှုကိုအခိုင်အမာဖြစ်စေခဲ့ပါတယ်။ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့2025ခုနှစ်အချက်အလက်တွေအရမြန်မာနိုင်ငံရဲ့လူဦးရေ 16.8 သန်းခန့်ဟာစားနပ်ရိက္ခာအလွန်အမင်းမလုံလောက်မှုကိုရင်ဆိုင်နေရတယ်လို့ဆိုပါတယ်။မြင်သာအောင်ပြောရမယ်ဆိုရင်အဲ့ဒီပမာဏဟာတနိုင်ငံလုံးရဲ့လူဦးရေ3ပုံ2ပုံနီးပါအစားအစာမလုံလောက်မှုနဲ့ရင်ဆိုင်နေရတာပါ။မြန်ပြလာတဲ့တည်ရင်ဇာတနဲ့စိုက်ပျိုးရေးအလားအလာကောင်းတဲ့နိုင်ငံတနိုင်ငံအတွက်ဒီအဆင့်ဟာအလွန်မင်းရှက်ဖွယ်ဝန်းနှက်ဖွယ်ကောင်းတဲ့အခြေအနေတစ်ရပ်ဖြစ်တယ်လို့စီးပွားရေးပညာရှင်တွေကဆိုကြပါတယ်။ဒီပြဿနာဟာလက်တလုံးနိုင်ငံရဲ့ပြိပခအခြေအနေတွေကြောင့်ပုံမှုဆိုးရွားလာခြင်းဖြစ်နေပေမဲ့လေအရင်နှစ်ပေါင်းများစွာကတည်းကနှက်ဆိုင်စွာအမြင့်တွင်နေတဲ့စနစ်ပိုင်းဆိုင်ရာချုပ်ရင်းချက်ရဲ့ရလက်လေဖြစ်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။စီးပွားရေးပညာရှင်တဦးဖြစ်တဲ့ဦးစိန်ထီကတော့မြန်မာနိုင်ငံဟာတဘာဝကဘေးတဲ့ယတနာတွေကိုပိုင်ဆိုင်ထားပေမဲ့လေပြည်သူတွေကတော့အစာအတောက်တောင်ဝါလင်အောင်မစားရဘူးဆိုတာနဲ့ပတ်သက်ပြီးတည်ရန်ဇာတကျိန်စာမိနေတယ်လို့ဆိုပါတယ်။
ကိုလေးဝင်ရာနာသိနေချင်းစားဒီဇနန်အိုက်ဇနန်စားဘယ်လိုမော်တာမလဲဆိုရင်တိုင်းပြည်ရဲ့နော်တိုင်းပြည်ကိုတဲ့အတွင်းကြီးကိုဘာသာကိုရက်တည်မယ်ဆိုတဲ့မြမဒီမြမဟာဆူဆက်လက်လမ်းစဉ်ကြီးကိုချလိုက်တာအဲ့ဒီလမ်းစဉ်အရာဘာလို့လဲဆိုစိုက်ပြေးမှလည်းအဲ့ဒီတနိုင်ငံလုံးမော်တာမားတဲ့ခါကျတော့စိုက်ပြေးခဏရဲမော်တာမားလည်းတော့တွေ့တာဒါပဲအဲ့ဒီအကျိုးဆက်ကဖြစ်လဲဘယ်လိုစိုက်ပြေးခဏမော်တာမားလဲဆိုတော့လေယာဉ်ခဏကိုအချိန်မခံဘူးတူတက်မှုချုပ်ပြောနေတာလေယာကဏ္ဍကိုလိလူရှုပြီးတော့အချမ်းအခြေခံစမှုကဏ္ဍတွေလည်းဥစ္စာမပေးဘဲနဲ့နော်။ဘာဖြစ်ဆိုကြေးလက်ကပြဿနာတွေကိုလိလူရှုလိုက်တယ်။အဲ့တော့စမှုနိုင်ငံထူထောင်မယ်ဆိုသွားတယ်။စမှုနိုင်ငံထူထောင်လို့ဘာလဲဆိုတော့တွင်းကုန်အစားထုတ်တဲ့မူဝါဒနဲ့သွားခဲ့တာ။အဲ့ဒီမှာပြဿနာတက်ပြီးတော့ဘာဖြစ်လာလဲဆိုတော့မြန်မာနိုင်ငံရဲ့စက်ကြီးရေးကဏ္ဍဟာဘာဖြစ်မလဲခေချခေနောက်ကိုကြားတယ်တုံလုံးကြီးရဲ့စာမတိုးတက်တော့ဘဲနဲ့အခုနစက်ကြီးကဏ္ဍတို့ကတိုးတက်မှု ရှိတော့ဘူးဆိုလို့ရှိရင်တော့ခုနကလည်းစာဝင်နေပြဿနာတွေတက်လာတာပေါ့အဲ့ဒီအကျိုးဆက်ကဒါအခြေခံအကြောင်းလေးရပဲအဲ့ဒီကစတာဗျာ
စာနာရိတ်ခါမဖူလုံမှုဖြစ်ပေါ်လာခြင်းရဲ့အဓိကအကြောင်းအရင်းတွေများစွာရှိနေပါသေးတယ်2022ခုနှစ်စက်တန်အာနာသိမ့်ပြီးတဲ့နောက်ပြည်တွင်းပြည်ပခါတွေအရှိန်အဟုန်နဲ့မြင့်တက်လာခြင်းဟာနိုင်ငံရေးစီးပွားရေးကိုအဓိကတက်ရောက်မှုဖြစ်ခဲ့ပါတယ်။တပ်ပွဲတွေကြောင့်ပြည်သူလူထုတန်းနေချီနေရက်ဆွန့်ခွာထွက်ပြေးရတာ၊စိုက်ပျိုးမြေနဲ့မွေးမြူရေးလုပ်ငန်းတွေပျက်စီးဆုံးရှုံးတာ၊လမ်းပန်းဆက်သွယ်ရေးပြတ်တောက်တာနဲ့စစ်ဆေးရေးဂိတ်တွေကန့်သတ်ထားမှုတွေကြောင့်အစာအစာတွေထုတ်လုတာ၊တယ်ယူပို့ဆောင်တာ၊ဖြန့်ဖြူးတဲ့လုပ်ငန်းစဉ်တွေဟာလုံးဝရပ်တန့်လို့နေပါဖြစ်ခဲ့ပါတယ်။ပြပခဖြစ်ပွားရာဒေသတွေထဲမှာအထူးသဖြင့်ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်၊ကရာပြည်နယ်၊ကရင်နီ၊ကချင်ပြည်နယ်နဲ့စကိုင်းတိုင်းတို့မှာအခြေအနေတွေအဆိုးဆုံးကိုရင်ဆိုင်နေရပါတယ်။စကိုင်းတိုင်းကလေးမျိုးနယ်ထဲမှာလေလုံနေတဲ့အမျိုးသမီးတဦးကတော့လွန်ခဲ့တဲ့၄နှစ်ကျော်ကာလနဲ့လက်ရှိသူ့ရဲ့ဘဝဟာများစွာကွာခြားသွားပြီလို့ဆိုပါတယ်။တနိုင်ငံလုံးမှာစစ်မျက်နှာဖွင့်ထားရပြီးဆစ်ရှုံးနေတဲ့စစ်ကောင်စီဟာတပ်သားလူအချက်ကြောင့်စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်။စမုထံဥပဒေကြောင့်လူငယ်တန်းချီဟာပြည်ပကိုထွက်ခွာနေကြပြီးဒီလိုထွက်ခွာရခြင်းရဲ့အကျိုးဆက်ကြောင့်တိုင်းပြည်ရဲ့လူသားချင်းမြေကိုဆုံးရှုံးစေခဲ့ပါတယ်။နိုင်ငံရေးမတည်ငြိမ်မှုနဲ့အတူစီးပွားရေးစနစ်တစ်ခုလုံးပြိုလဲလုနီးပါအခြေအနေကိုမြန်မာနိုင်ငံဟာရင်ဆိုင်ကြုံတွေ့နေရပါတယ်။ပြည်သူဝန်ဆောင်မှုလုပ်ငန်းတွေရပ်ဆိုင်တာ၊ငွေကြေးတန်ဖိုးတွေကျဆင်းတာ၊ကုန်စည်နှုန်းတွေမြင့်တက်လာတာနဲ့အတူအလုပ်အကိုင်အခွင့်အလမ်းတွေဆုံးရှုံးလာတာဟာပြည်သူတွေရဲ့ဝယ်ယူနိုင်စွမ်းကိုတိတိတတ်တတ်ထိခိုက်စေပါတယ်။အခြေခံစားတောက်ကုန်တွေရဲ့ပြန်မြကုန်စည်နှုန်းဟာ2022ခုနှစ်အစောပိုင်းနဲ့နှိုင်းယှဉ်ပေဆိုရင်လေးစားအထိမြင့်တက်လာခဲ့ပြီးစည်ရဲနွမ်းပသူတွေဟာအခြေခံစားတောက်ဝယ်ယူဖို့အတွက်ရုန်းကန်နေကြရပါတယ်။စစ်ဘေးအပြင်ငလင်၊မူခါဆိုက်ကလုန်းလိုသဘာဝဘေးအန္တရာယ်တွေနဲ့မိုးလေဝသမှန်မှန်မကန်မှုတွေကလည်းစိုက်ပျိုးရေးထွက်ကုန်တွေကိုကြီးမားစွာထိခိုက်စေခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူနေမှုဘဝအများစုဟာစိုက်ပျိုးရေးအပေါ်မှီခိုနေရတာဖြစ်ပြီးတဘာဝဘေးနဲ့စစ်ဘေးတွေကြောင့်စားနပ်ရိက္ခာထုတ်လုပ်မှုကိုပုံမှန်ကျဆင်းစေခဲ့ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးကရင်ပြည်နယ်ဂျာကလာအုပ်ချုပ်ရေးကောင်စီ IEC အတွင်းရေးမှူးကိုပညာကအခုလိုပြောပြပါတယ်
။ဆောမကျွန်တော်တို့ဒီစားနပ်ရိက္ခာနဲ့ပတ်သက်ပြီးတော့မှနေပြမှာပေါ့နော်။ဟိုထုတ်လုပ်မှုကိုကျွန်တော်တို့ကပုံစံတစ်ခုခုနဲ့ကြည့်တော့ပေါ့နော်။ဒါကအချမ်းတိုင်းတိုင်းပြည်ကကျွန်တော်အလုံးတူဘူးဒါပေမဲ့ကျွန်တော်ကီနီပြည်ရဲ့ချင်းနေဆိုရင်စက်ပြိုးနိုင်တဲ့ပမာဏပေါ့နော်ဆိုအီရိယာပေါ့နော်ဧကပေါ့နော်အဲနဲ့ကျွန်တော်လူရီကိုကျွန်တော်ထိုးချင်တာတစ်ခုရှိတယ်အဲဒုတိယတစ်ခုကတော့ကျွန်တော်ဒီစီရေးပေါ့နော်စီရေးပြပကကဒီစက်ပြိုးမြေဧရိယာအရဲ့ဘလောက်အမြင့်ဝေးမှာဖြစ်နေတယ်လဲဆိုတာကိုကြည့်ပေါ့နော်နံပါတ်3ချက်ကတော့ကျွန်တော်ခေါ်တာကဒီအာဒီဒီနယ်တွင်းမှာကျွန်တော်ဟိုတွင်းလို့နိုင်တဲ့ပမာဏဟိုဝယ်လို့အားပေါ့နော်တွင်းလို့ရတဲ့ပမာဏဟိုပေါ့နော်ဟိုအဲ့ဒါကိုကြည့်လို့ပေါ့နော်အဲ့တော့ကျွန်တော်လက်ရှိအချိန်တွေကတော့အာဒီနေ့ဒီနေ့နေစပါရောမူစပါရောပေါ့နော်ကျွန်တော်တို့စက်ပြုတ်နေတဲ့ပမာဏကျဆင်းနေပေါ့နော်အာကျဆင်းရတဲ့အဓိကကြောင့်လည်းကျွန်တော်တို့ဒီဟိုရာဇူးကျူးတောင်းကြောင်းလည်းပါတယ်တွင်းအားစုအစည်းကြီးစည်းများလည်းပါလို့ပေါ့နော်ဒါနံပါတ်၁ချက်ပါ။နံပါတ်၂ချက်ကတော့ကျွန်တော်ဒီနေ့ဒီစစ်ကောင်စီရဲ့ထိုးစစ်ကဟုတ်ကျွန်တော်ဇန်နဝါရီဖေဖော်ဝါရီလတည်းကျွန်တော်စတော့နော်။စတော့တချို့နေရာတွေမှာကျွန်တော်တို့သူဖြစ်ကျွန်တော်တို့ဒီရိတ်တိန်လူရဒီလူစပားကြီးတိမ်မဲ့ကာလာမရောက်ခင်လားလေးမှာကာလာတွေ့မှာပဲတချို့ area ကစစ်ကောင်စီရဲ့ထိချုံမှုအောင်ရောက်လာတာတွေကြောင့်မရေးတိန်နိုင်ပဲကြံလဲရတာရှိတယ်အဲ့ဒီတစ်ချိန်တည်းမှာပဲမိုးမိုးစပါးကိုတန်တဲ့ဆက်ပြုတ်နေဖို့အတွက်ညီမကြီးဣရိယတော်တော်များများပေါ့နော်ခုနပြောလို့ဒီစီပြฏิပတ်အကြောင်းလည်းပါတော့ပါနော်အဲကြောင့်မိုးကြီးကြီးအဲကြောင့်ဆက်ပြုတ်နိုင်တဲ့ဣရိယကစီမီပြင်ဖြစ်သွားတဲ့အတွက်ကြောင့်မိုးဆက်ပြုတ်နိုင်တဲ့ပမာဏကကျသွားတော့ပေါ့နော်ဒါကစီရေရဖြစ်တာပေါ့နော
်မြန်မာနိုင်ငံဟာတယံဇာတာတွေပိုးကျွေဝနေပြီမဲ့လေအဲ့ဒီတယံဇာတာတွေဟာပြည်သူတွေရဲ့ဘဝမြင့်တင်ကြီးထက်အနာပိုင်တွေနဲ့နှိဆက်သူတွေရဲ့လက်ဝဲမှာသာရှိနေတာပါမြန်မာနိုင်ငံရဲ့တယံဇာတာထုတ်ယူမှုတွေဟာပွင့်လင်းမြင်သာမှုကင်းမဲ့နေပြီးရရှိလာတဲ့အကျိုးမြတ်တွေဟာလည်းပြည်သူတွေရဲ့စားနပ်ရိက္ခာဖူလုံရေးနဲ့အခြေခံကျန်းမာရေးကဏ္ဍတွေမှာတောင်ပြည်လည်အသုံးပြုမှုနဲ့ပါလာပါတယ်။တယံဇာတာတွေဟာနိုင်ငံတော်ရဲ့စီးပွားရေးနဲ့ပြည်သူရဲ့အကျိုးစီးပွားကိုအမှန်တကယ်မထောက်ပံ့နိုင်မဲ့အာဏာပိုင်တွေကပုံမှန်ချမ်းသာကြွယ်ဝစေခဲ့ပါတယ်။မ မြန်မာနိုင်ငံဟာလေယာဉ်များစွာပိုင်ဆိုင်ပေမဲ့လေစိုက်ပျိုးရေးကဏ္ဍဟာရေရှည်ဖွံ့ဖြိုးတိုးတက်မှုအတွက်ခေတ်မီနီးစနစ်တွေမြို့ကောင်မြို့သားတွေစိုက်ပျိုးစရိတ်တွေနဲ့ဈေးကွက်ဝင်ရောက်မှုတွေမှာချို့ယွင်းနေပါတယ်။စိုက်ပျိုးစရိတ်မြင့်တက်တာ၊သွင်းအားစုရှားပါတာနဲ့စည်ပိပခါတွေကြောင့်လေယာဉ်လုပ်ငန်းတွေဆုံးခွာထားရခြင်းတို့ဟာကမ္ဘာစားနပ်ရိက္ခာထုတ်လုပ်နိုင်တဲ့နိုင်ငံအဖြစ်ကနေစားနပ်ရိက္ခာမဖူလုံတဲ့နိုင်ငံအဖြစ်ကိုပြောင်းလဲစေခဲ့ပါတယ်။သွင်းအားစုရှားပါတာနဲ့ပတ်သက်ပြီးစကိုင်းတိုင်းမှာလေသမားကိုညူကအခုလိုပြောပါရင
်အမျိုးသားတဲကိုဘလောက်ဖြစ်နေရပေါ့နော်အဲ့လိုမျိုးဈေးကြီးနေတဲ့အချိန်မှာစစ်တပ်ကအဲ့လိုအစစ်အစေးတွေပိတ်ဆို့မှုတွေအရန်ကြီးလို့တဲမျိုးသားဝယ်မရဘူးပေါ့နော်တဲမျိုးသားထည့်ရဆိုရင်လည်းထည့်ပြီးစဘာစိုက်တယ်ဗျာစိုက်တဲ့အခါမှာအဲစဘာပေါ်တဲ့အခါကျရင်လည်းတဲမျိုးသားဘူးတော့ပြန်မရောက်ရှုံးတယ်ပေါ့ရှုံးပေါ်တော့နောက်နေ့တွေမှာလည်းမစိုက်နိုင်တော့ဘူးပေါ့နော်ဒီစားဖို့အတွက်ပဲလည်းစိုက်နိုင်တော့တယ်ဆိုတော့ဘဝမျိုးရောက်တယ်ပေါ့အမြဲရောက်ဖို့လည်းဆိုင်တာမဟုတ်တော့ပဲနဲ့ကိုတော်ကတစ်ခါစားဖို့တော့ပဲလည်းဆိုင်နိုင်တော့တယ်ဆိုတော့အနေထိုင်မျိုးရောက်သွားတယ်ပေါ့
ဆန်းနှရိတ်ခါမဖူလုံမှုတွေရဲ့အကျိုးသက်ရောက်မှုတွေဟာစာဝတ်နေရေးပြဿနာတွေဒါမကပဲလူမှုရေးနဲ့ကျန်းမာရေးကဏ္ဍအပေါ်ကိုပါဆိုးရွားစွာထိခိုက်လာစေပါတယ်အစာအစာဝယ်ယူနိုင်စွမ်းကျစင်တာတွေကြောင့်လူတို့ဟာအစာလျှော့စားတာနဲ့အာဟာရမပြည့်ဝတဲ့အစာအစာတွေကိုပုံမှုစားသုံးလာရပါတယ်အထူးသဖြင့်ကလေးငယ်တွေနဲ့ကိုဝင်ဆောင်နှုတ်တိုင်မိခင်တွေမှာအာဟာရချို့တဲမှုပြင်းထန်လာပါတယ်။ကလေးငယ်တွေအာဟာရချို့တဲမှုဟာရေရှည်မှနိုင်ငံရဲ့လူစွမ်းအားအရင်အမြင့်ဖွံ့ဖြိုးတိုးတက်မှုအတွက်အဓိကအတားအဆီးဖြစ်လာမယ်လို့ကျန်းမာရေးပညာရှင်တွေကဆိုကြပါတယ်။ရုပ်ပိုင်းဆိုင်ရာနဲ့ညာရေးညံသွေးဖွံ့ဖြိုးတိုးတက်မှုနောက်ကျခြင်းတွေဟာတိုင်းပြည်ရဲ့အနာဂတ်စီးပွားရေးဖွံ့ဖြိုးမှုကိုပါရိုက်ခတ်စေမှာဖြစ်ပါတယ်။စနေရက်ကမဖူလုံတဲ့အတန်ကိုစပ်ပြိုးရေးလုပ်ရဒေသရိသားမကပဲရန်ကုန်လိုမြို့ကြီးတွေကိုပါလာရောက်ရိုက်ခတ်မှုတွေရှိနေပါတယ်။ရန်ကုန်မြို့မှာနေထိုင်တဲ့အမျိုးသမီးတအုပ်ကတော့ရန်ကုန်မြို့မှာရှိတဲ့အခြေခံလူဒန်းစားတွေကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုပြောပြပါတယ်
။မြန်မာနိုင်ငံတဘာဝတန်စားတာတွေကပေါ်တယ်ဆိုလဲပြည်သူတွေအတွက်တော့မပါအောင်ဒါတန်စားတာတွေကသူတို့ဟိုအကြီးအကဲပိုင်းနေတာပဲဒီအကျိုးဆက်ကိုခံစားတော့ပြည်အောက်ခြေပြည်သူတွေအတွက်ကတော့ဒီပေါ်ကျဲဝရဲဆိုတဲ့အဥ္စာကိုမခံစားဘူးပေါ့နော်အဲ့လိုဆိုတော့ဟိုငတ်တလဲပြတ်တလဲပဲပေါ့ဒီရန်ကုန်အခုဖြစ်တဲ့ဥ္စာကတော့ရန်ကုန်မှာပါတယ်ဆိုတာရန်ကုန်မှာညာဘက်တွေအရင်ဆိုလို့ရှိရင်လွလွလပ်လပ်ဟလာဈေးရောင်းကွက်ရောင်းမယ်အဲပွဲစစ်တွေလုပ်မယ်ဆိုလို့ရှိရင်လည်းညာလုံးပေါက်လုပ်လို့ရတယ်စီးပွားရေးကိုလွလွလပ်ရှာလို့ရတယ်ကွအခုကျတော့ဘလိုလဲဆိုတော့အဲသူတို့ကတော့လုတ်ခွင့်ပေးတာလေဒါပေမဲ့တစ်ဖက်လုတ်ခွင့်ပေးတာတွေရဲ့တစ်ဖက်မှာသူတို့ကပေါ်တာဆွဲတယ်ဟာလာလူငယ်တို့ဖမ်းတယ်အဲ့လိုမျိုးတွေပေါ့အဲ့လိုဆိုတော့ဟိုဈေးရောက်တဲ့လူတွေလည်းဒီလိုမျိုးထိခိုက်တယ်အခုဟိုကလည်းအဲအလုတ်လုတ်တဲ့လူတွေလည်းဟာလာစက်ရုံလုတ်ရုံလုတ်တဲ့လူတွေလည်းစောစီထွက်တယ်ဆိုလို့ရှိရင်ဒီလိုပဲညနေမှပြန်လာတယ်ဆိုလို့ရှိရင်လည်းမလုံခြုံဘူးပေါ့အဲ့တော့ပြီးတော့ကုန်စင်းတော့လည်းအဆမတန်တက်တယ်အဲ့တော့ယူနော်ဆိုရင်တယောက်လုံးရင်တော့တိန်လုံးစားလေရတယ်အခုဆိုလို့ရှိရင်တိန်လုံးလောက်တာအောင်မှစားလို့လောက်ငါရုံပဲရှိတယ်အိမ်လာကားတွေစားဖို့တောက်ဖို့တွေအဲ့လိုမျိုးပေါ့
ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ရဲ့အဆိုအရမြန်မာနိုင်ငံရဲ့စီးရဲနွယ်ပါမှုဟာ2019ခုနှစ်တုန်းက 24.8% ဂိုင်းလုံးသာရှိခဲ့ရာက2023ခုနှစ်မှာ 49.8% ဂိုင်းလုံးအထိမြင့်တက်လာတယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့အကြီးဆုံးတဲ့စီးပွားရေးအချက်အခြာဖြစ်တဲ့ရန်ကုန်မြို့ပြဒေသရဲ့စင်ရဲနွမ်းပမှုနှုန်းဟာ2019ခုနှစ်မှာ10ရာခိုင်နှုန်းသာရှိခဲ့ရာကနေ2023ခုနှစ်မှာတော့43ရာခိုင်နှုန်းအထိဆန့်ကျင်တင်မြင့်တက်လာခဲ့တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်ကဆိုပါတယ်မြန်မာနိုင်ငံရဲ့စားနပ်ရိက္ခာအချက်အသေးကိုဖြည့်ရှင်းရမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေပေမဲ့လည်းစိန်ခေါ်မှုတွေကိုရင်ဆိုင်နေရပါတယ်ပြပခဒေတာတွေကိုအခုအညီပေးနေတဲ့ရင်တွေဟာသွာလာကွင်းကိုစစ်ဆေးဂိတ်တွေမှာတားဆီးကန့်သတ်တာခွင့်ပြုမေးရယူဖို့ကြန့်ကြာတာလက်နက်ကိုင်အဖွဲ့အစည်းတွေဝင်ရောက်ဆက်ဖက်တာတွေကြောင့်အခုအညီပေးလုပ်ငန်းစဉ်တွေနှောက်နှေးကြန့်ကြာကအချိန်အမီမရောက်ရှိတာတွေလည်းရှိနေပါတယ်။စစ်ဘေးရှောင်တွေကိုကူညီပေးရမှာအခက်အခဲတွေနဲ့ပတ်သက်ပြီးကရီနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စဲ IEC အတွင်းရေးမှူးကိုပညာကအခုလိုပြောပြပါတယ်
မလို့အဲ့ဒီနေရာကိုဖြတ်ဝင်နေဖို့အတွက်ကကျွန်တော်စစ်ပွဲတွေကြောင့်အခုကျွန်တော်လမ်းစစ်တွေပြီးပိတ်ဆို့မှုကြောင့်ကျွန်တော် တည်ယူပို့ဆောင်တာနေစက်သွားတော့ပေါ့เนาะအဲ့ဒါပါတယ်နောက်စစ်ပွဲတွေကြောင်းခဏတချို့နေမြေမှာကျွန်တော်ပြည်နယ်နဲ့ဆက်ဆက်နေတဲ့တချို့နေမြေတွေမှာတက်ပွဲတွေပို့ရပြင်ထားတဲ့ကြောင့်မို့လမ်းကြောင်းတွေပိတ်ဆို့မှုတွေရှိလာတော့ပေါ့เนาะအဲ့ဒီလမ်းကြောင်းပိတ်ဆို့မှုကကျွန်တော်တည်ယူပို့ဆောင်ရေးကိုဒါရိုက်ဟိုကျွန်တော်ချိုးချပြီးတော့မှကျွန်တော်တို့တာစီဟာတိုင်ဟာရောက်သွားတော့ပေါ့เนาะအဲ့ဒါနဲ့အတူဘာသာပြည့်လဲဆိုတော့ကျွန်တော်ကုန်စင်းနှောင်းတွေအစမတန်ကြီးမားမှုကိုဟုတ်စက်တိုက်ခံရတော့ပေါ့နော်အဲ့ဒီဟာကကျွန်တော်တို့တော်တော်လေးကိုကျွန်တော်စိတ်ကောင်းမှုကြီးတယ်စစ်ပွဲတွေကြောင့်ကျွန်တော်တွက်လာဖို့အခုလူဆက်ဆံဖို့ခက်ခဲတာတွေရှိတယ်ဒီတပ်ဖွဲ့တွေကြောင့်ကျွန်တော်ကုစီလမ်းကြောင်းနေပိတ်ဆို့တာတွေကြောင့်ဒီစိတ်စာတန်းရခံပုံမှန်ကျွန်တော်တို့ဈေးပေါ့နော်ကျွန်တော်တို့ဈေးကအမတမပင်မြန်မာဝါဂျီမာဝါပေါ့နော်အခြားဘက်မှာလည်းကျွန်တော်တို့နိုင်ငံနိုင်ငံရဲ့ထောက်ကုံပေါ့နော်စာနေခလပြောရကျွန်တော်တို့စဘာတခုတည်းကျွန်တော်စံကူလည်းကြည့်လို့မရပါနော်ဂျာနယ်ချာချာတော့ဒီစာရေးခါမှာပါဝင်နေတဲ့ဒီအမျိုးသားတွေကပို့ပြီးတော့မှဟိုဈေးကြီးလာတာတွေပြည်နယ်နိုင်ငံတွင်းမှာထောက်ကုံတွေကျွန်တော်တို့ကြာဆင်းနိုင်တွေကလည်းစာသမားဈေးအပြင်ချာစာနေအခြေခံစာတောင်းကုံပစ္စည်းတွေပေါ့နော်စံစီစာဒီလည်းဈေးတက်သွားတဲ့အတွက်ကြောင့်မို့အဲ့ဒါကဒီလူထုဝင်ဝင်အားနဲ့တွားတယ်လူထုရဲ့ဝင်ဝင်နဲ့နေတဲ့ပုံမှာစာရင်းရခါပေါ်တော့ကျွန်တော်ဈေးကပမာဏကစက်တိုင်းနေတဲ့တော့နေတဲ့တော့လည်းတော့ကျွန်တော်တို့လည်းစက်ကမှုကြည့်ခုဖြစ်တယ
်နိုင်ငံတကာအကူအညီပေးမှုတွေကျဆင်းလာမှုကလည်းစာရင်းကထောက်ပံ့ပေးတဲ့နေရာမှာစင်ခုံမှုတွေဖြစ်နေတယ်လို့သူကဆက်ပြောပါတယ်ရန်ပုံငွေမလုံလောက်မှုတွေကြောင့် WFP လို့အဖွဲ့အစည်းတွေတောင်2025ခုနှစ်ဧပြီလမှာအကူအညီတွေဖြတ်တောက်ခဲ့ရပါတယ်တရံဇာတ်ကျွဲဝချမ်းသာလို့နဲ့နိုင်ငံတနိုင်ငံအနေနဲ့ပြည်သူတွေရဲ့စားလောက်မွတ်သိမ့်မှုကိုအဆုံးသတ်နိုင်ဖို့အတွက်လက်တွေ့ကြတဲ့ဖြည့်ရှင်းနည်းတွေလိုအပ်တယ်လို့စီးပွားပညာရှင်တွေကပြောနေကြပါတယ်။စန္ဒရိတ်ခါဖူလုံမှုအတွက်အဓိကကြတဲ့အခြေခံအုတ်မြစ်မှာနိုင်ငံရေးတည်ငြိမ်မှုနဲ့ပြည်ပရိပခတွေအဆုံးသတ်ရေးဖြစ်ပါတယ်။ပြည်ပခတွေရက်စင်မှသာစိုက်ပျိုးရေးလုပ်ငန်းတွေပုံမှန်ပြန်လည်လုပ်ကိုင်နိုင်မှာဖြစ်ပြီးကုန်ထုတ်လုပ်မှုနဲ့ဖြန့်ဖြူးမှုလမ်းကြောင်းတွေပြန်လည်ပွင့်လင်းလာမှာဖြစ်ပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ဇာနရိတ်ကအကူအညီတွေကိုအရေးပေါ်လူအနေနဲ့ဒေသတွေကိုအတားအဆီးမရှိလွတ်လပ်စွာပေးပို့နိုင်ဖို့အာမခံချက်ရရှိအောင်ကြိုးပမ်းရမှာဖြစ်ပါတယ်။နိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍကိုစမှုလုပ်ငန်းတွေလိုအစ်မြင့်တင်ဆောင်ရွက်ဖို့လိုအပ်တယ်လို့ဆိုပါတယ်။ခေတ်မီနီးပညာတွေအသုံးပြုတာစိုက်ပျိုးဈေးနဲ့သွေးအားစုအထောက်အပံ့တွေပေးအပ်တာဈေးကွက်ချိတ်ဆက်မှုတွေဖန်တီးပေးတာတွေကိုဆောင်ရွက်ဖို့လိုအပ်ပါတယ်။ဒါအပြင်နေရပိုင်ဆိုင်မှုလုံခြုံရေးကိုအမခန့်ပေးခြင်းအဖြစ်လဲတောင်သူတွေရဲ့ရေရှည်စိုက်ပျိုးလူစိတ်ကိုမြင့်တင်ပေးရရောက်မှာဖြစ်ပါတယ်။နိုင်ငံရဲ့တယံဇာတကနေရရှိတဲ့အကျိုးအမြတ်တွေကိုပွေလေးမြင့်သားစွာစီမံခန့်ခွဲပြီးအဲ့ဒီအကျိုးအမြတ်တွေကိုဇာနရိတ်ခါဖူလုံရေးနဲ့အာဟာရမြင့်တင်ရေးအစီအစဉ်တွေမှာတိကျစွာအသုံးပြုဖို့မူဝါဒတွေချမှတ်ရမှာဖြစ်တယ်လို့စီးပွားရေးပညာရှင်တွေကထောက်ပြပြောဆိုထားပါတယ်။မြန်မာနိုင်ငံရဲ့တရံဇာတကျွဲဝမှုနဲ့စာနရိတ်ခါဖူလုံမှုကမ္ဘာအဆင့်9နေရာမှာရပ်တည်နေခြင်းဟာအလွန်ဝမ်းနည်းစရာကောင်းတဲ့အမှန်အတရားဖြစ်နေပါတယ်။ဒီချင်းတွေဟာရိုးရှင်းတဲ့ပြဿနာတစ်ခုမဟုတ်ဘဲနိုင်ငံရေးစီးပွားရေးနဲ့လူမှုရေးအကျပ်တွေကိုစုပေါင်းရရှိလာတဲ့ရလဒ်ဖြစ်ပါတယ်။ဒီချင်းတွေကိုဖြည့်ရှင်းနိုင်ဖို့နဲ့ပတ်သက်ပြီးစီးပွားရေးပညာရှင်ဦးစိန်ထီကအခုလိုပြောပါတယ်
။ဒါရီတိုးတက်မှုဆိုတာကစီးပွားရေးတွေမဟုတ်ပါဘူး။ခုနလည်းမှတ်တယ်မှာတော့တနိုင်ငံလုံးရဲ့ policy မှန်ဖို့လိုတယ်အပြင်ပြည်သူလူထုကိုဦးတည်တဲ့လုပ်ငန်းတွေလုပ်မှသာရှိတယ်အားလုံးငါးပိုင်းနဲ့ကွာဆိုပြီးနိုင်ငံရေးလည်းငါးပိုင်းနဲ့စီးပွားရေးလည်းငါးပိုင်းနဲ့ဆိုအုပ်စုဖွဲ့လုပ်လို့ရှိရင်ဒီပြဿနာတက်မယ်စာလိုပြောလို့ရှိရင် private citizen ကိုပုံမိကငေါပိုင်ဆိုင်ကိုမပေးဘဲနဲ့အားလုံးကိုနိုင်ငံတော်အကြောင်းပြပြီးတော့နိုင်ငံရေးအာဏာစီးပွားရေးအာဏာအုပ်ချုပ်ရေးအားလုံးကိုလူတစုကသာပုံဆိုးမယ်ဆိုရင်တိုင်းပြည်ကဘယ်တော့မှမကောင်းနိုင်ဘူးနော်နိုင်ငံရေးစကားနဲ့ပြောဒီမိုကရေစီလမ်းကြောင်းကိုသွားမှစီဝိုင်းနဲ့ပြောရင်စီဝိုင်းမှာပုံလင်းမြင်သာမယ် open economy ခေါ်တာပေါ့တကယ်စစ်မှန်တဲ့ open economy နော်အပုပ်လေးကကဏ္ဍကိုကဲလုပ်ပြီးမှသွားမှသာလေတိုင်းပြည်အတွက်အဲ့လိုမဟုတ်လို့ချင်းညီမီးတဲ့စိုက်ပျိုးရေးကဏ္ဍပြည်တနိုင်ငံလုံးစီဝိုင်းဖြစ်တော့စိုက်ပျိုးရေးကဏ္ဍပါခံနိုင်မှာတော့နော်အဲ့လိုစီဝိုင်းကောင်းမှုဆိုနိုင်ငံရေးနဲ့ဆက်နွယ်တော်စုတော်လူပြည်နိုင်ငံရေးနဲ့စီဝိုင်းဟာအပြန်အလှန်အကျိုးပြုတယ်နိုင်ငံရေးမူဝါဒကောင်းမှစီဝိုင်းမူဝါဒကောင်းမှပေါ့နိုင်ငံရေးကမကောင်းဘလို့မှစီဝိုင်းမကောင်းဘူးတိတ်ပြဿနာမင်းနေဝန်တန်းချွေခင်ညွန်းအမောင်လေးခင်ဗျာတို့ကခုမရောက်လဲဆိုသူတို့အာဏာတင်ရရေးအတွက်စီးပွားရေးကို policy ကိုလူတို့ပြောင်းနေတာခုနပြောခဲ့ကြည့်အများကြီးတို့ချင်အောင်လုပ်ပြီးအုပ်စုကွက်ပြီးတော့တော့လူတွေကိုတတ်ဖြတ်ပြီးတော့မှအတိုင်းကြီးပါအကျောက်တရားနဲ့နော် common economy စီးပွားရေးမှာဆိုတော့အမေရိကန်စီးပွားရေးနဲ့နော်တိုင်းကြီးနော်အာဏာရှင်ဆန်ဆန်လုပ်ကြဘယ်တော့မှတိုင်းကြီးမကောင်းနိုင်တော့နောက်ဆုံးမျိုးဖြစ်ရရင်အဲ့စစ်အာဏာရှင်တွေရှိသမျှတိုင်းကြီးဒီပိုးတစ်ခွာရောက်ပါလိမ့်မယ်
မြန်မာနိုင်ငံဆင်းဆက်မပြတ်ဖွံ့ဖြိုးတိုးတက်မှုဆင်းရဲနှံပါမှုပန်းပြားရေးနဲ့စာနာရိတ်ခါဖူလုံရေးစာရတွေဖြစ်ဖို့ဆိုရင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးဟာမရှိမဖြစ်လိုအပ်တာကြောင့်စေအုပ်စုရဲ့လိမ့်လည်လှည့်ဖြားတဲ့လုပ်ငန်းစဉ်တွေကိုပယ်ချဖို့ဆင်းရဲနာရှင်စနစ်အဆုံးသတ်ပြီးငြိမ်းချမ်းတရားဝပြောရေးကိုဆောင်ကျင်းပေးမယ် Federal Democracy ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့မြန်မာပြည်သူလူထုရဲ့ဆုံးဖြတ်ချက်ကိုထောက်ခံအားပေးကြဖို့နိုင်ငံတကာအသိုက်အဝန်းကိုကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းပြောကြားခဲ့ပါသေးတယ်။ဒီသတင်းစောင်းပါးကိုကျမစင်းကတင်ဆက်ပေးထားပါတယ်ရှင
်။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား။ Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ။SBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Burmese ကို Facebook မှာ share ကြည့်နိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast, Spotify, Tomo, Thimbeniya, Pipi, Yayure, Podcast Carnival.